ပထမဆုံးပြောချင်တာကတော့ကျွန်တော်တို့ကလူခွင့်လုပ်ကြတယ်ဆိုတဲ့အမှာလူခွင့်ကကုလသမဂ္ဂအကြီးအကဲတောင်းကိုင်ပြီးတော့ဒီဘုံနဲ့ပဲကျွန်တော်တို့လုပ်ပါတယ်။ကျွန်တော်တို့နိုင်ငံရေးပါတီနဲ့ပတ်သက်သောနိုင်ငံရေးကိစ္စရညာနဲ့ပတ်သက်တဲ့ကိစ္စကိုကျွန်တော်တို့တက်တန်း9နှစ်အတွင်းမှာကျွန်တော်တို့ဘယ်တော့မှမလုပ်ခဲ့ပါဘူး။ဒါလည်းအလုံးအသိပါပဲ။ကျွန်တော်တို့ကြောင့်လည်းဘယ်စုပူမှုမှလည်းဖြစ်မလာဘူး။ကျွန်တော်တို့ကြောင့်လည်းဘယ်လှုပ်ရှားမှုမှဖြစ်လာတာမဟုတ်ဘူး။စုပူဖို့လှုပ်ရှားဖို့ဆိုတဲ့အကြောင်းကိုလည်းကျွန်တော်တို့အစီအစဉ်ထဲမှာမရှိပါဘူး။ကျွန်တော်တို့ရည်ရွယ်ချက်ထဲမှာကလူထုရဲ့လူခွင့်အတီတရားညှင်းမာလာဖို့နဲ့လူခွင့်ချိုးပေါက်မှုများကိုကာကွယ်ဖို့သာကျွန်တော်တို့ကပြောတာပါ။အဲ့တော့ကျွန်တော်ပြောချင်တာကတကယ်တမ်းလူခွင့်ချိုးပေါက်လာတဲ့အခါမှာကျွန်တော်တို့ကဒီဥပဒေဘောင်တွေကဆောင်ရွက်ဖို့သာလေကျွန်တော်ညွှန်ကြားတာပါ။ဘယ်သူကမှဒုတ်နဲ့လည်းရိုက်မခိုင်းပါဘူး။ဝိုင်းပြီးတော့စမ်းလည်းမပြခိုင်းပါဘူး။ကျွန်တော်တို့ကဓာတ်နဲ့လည်းထိုးမခိုင်းပါဘူးကျွန်တော်တို့ကြောင့်လည်းဘယ်အကျန်းဖက်မှုမှဖြစ်မလာဘူးဒါပေမဲ့အကျန်းဖက်မှုတွေကကျွန်တော်တို့ရှိလို့သာဝင်လာတာဖြစ်တယ်ကျွန်တော်တို့တက်တန်းတချောက်မှာတွေ့ခဲ့တာကတော့လူခွင့်အချိုးဖောက်ခံရတဲ့သူများကိုယ်တိုင်ကအဲ့ဒီအာဏာပိုင်တွေရဲ့မတရားပြုမှုဆောင်ရွက်မှုတွေရောက်လာကျွန်တော်တို့ဒီလူခွင့်အချိုးဖောက်တာတွေဖြစ်ပေါ်လာတယ်လို့ဒါကျွန်တော်ပြောမယ်လေ
ပြီးခဲ့တဲ့ဟင်္ဒရာဘက်ခီးစဉ်မှာဥမြင့်အင်းနဲ့အဖွဲ့သားတွေရိုက်ခံရတယ်ဆိုတဲ့နေရာမှာရိုက်တဲ့ပုဂ္ဂိုလ်တွေဟာအာဏာပိုင်တွေနဲ့ကစုံတရားပတ်သက်မှုရှိတယ်ဆိုတော့အထောက်အထားသိပါလားခင်ဗျအ
ဲ့ဒါအသေးချပါပဲဘာဖြစ်လို့ဆိုတော့ကျွန်တော်တို့ကမာယာကောဥက္ကဋ္ဌနဲ့ရဲစခန်းမှုဗျာနောက်ကြန့်ခိုင်ဖွံ့ဖြိုးရေးဆိုတော့အစိုးရကြောက်တော့ကံပေးတဲ့အဖွဲ့အစည်းရဲ့အတွင်းရေးမှုကိုလည်းစက်တလုံးနဲ့ gain ပြီးတော့အမိတ်ပေးညွှန်ကြားနေတော့လူတိုင်းသိပါတယ်ခင်ဗျ
အခုလိုမျိုးဒီအာဏာပိုင်တွေဘက်ကနေပြီးတော့လူမိုက်မွေးပြီးတော့ရိုက်ခိုင်းနေဆိုတော့ကိစ္စကိုဥမြင့်အေးဘယ်လိုနားလဲလဲခင်ဗျအ
ဲ့ဒါကတော့သူကလူအခွင့်အရေးကိစ္စကိုသူလက်မခံလို့ပေါ့ဒါကျွန်တော်တို့လုံးချတာပေါ့ကျွန်တော်တို့ကြောင့်ဘယ်စုဘူးမှမဖြစ်ခဲ့ပါဘူးလို့ကျွန်တော်ပြောပြီးပြီလေတကယ်လို့လူခွင့်ချိုးဖောက်မှုတွေကိုကျွန်တော်တို့အတိအကျတွေးခဲ့ရင်တော့ဥပဒေဘောင်တွေကဖြည့်ရှင်းရင်ပြန်ကျွန်တော်တို့ကဘာမှမတတ်နိုင်ပါဘူးအဲ့ဒါကျွန်တော်တို့ကဥပဒေဘောင်တွေမှာပဲနေတယ်ဥပဒေပြင်ပကျွန်တော်တို့အရှင်းခံရတယ်အခုတခါပြန်ပြီးကျွန်တော်တို့ကိုပြန်ပြီးဆွတ်ဆွဲတယ်ဆိုတာကတော့ဒါကတော့ဗျာဟိုအုံနောက်ရှိတဲ့လူတွေစဉ်းစားကြပါလိမ့်မယ
်နောက်ဆုံးအခြေအနေကခုနကဟိုဥမြင့်အဖွဲ့ကလူခွင့်အဖွဲ့ကဒီရိုက်ခံရတဲ့အဲလူငယ်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီတိုင်ချက်ဖွင့်နေလို့ကြားပါတယ်ဘယ်အခြေအနေရှိလဲခင်ဗျတ
လုတ်တော်ရဲစခန်းမှာတိုင်ချက်ဖွင့်ထားပါတယ်တလုတ်တော်အခြေခံကကျွန်တော်တို့လူကွန်ရေးကာဗယ်ညှင့်တဲ့သူကိုတောင်းစိန်ကနေပြီးတော့ဒါသူအမှုဖွင့်တာပါအဲကျွန်တော်ရန်ကုန်ကဖွင့်တာမဟုတ်ပါဘူးအဲအဲ့တော့သူဖွင့်ထားတဲ့နေရာမှာလဲအဲကြီးတောင်စုကြန့်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးအတွင်းအတွင်းမှုဟင်္ဒရာမှုနဲ့အတွင်းမှုပါတယ်သူပါတယ်လို့တိုင်ချက်ဖွင့်လာဟုတ်အဲ့ဒီတိုင်ချက်ကိုလက်ခံတဲ့ရဲအရာရှိရတယ်ခင်ဗျားဒါကိုထဲ့မဖွင့်ပါနဲ့ဒါတွေကိုရုံးကြမှာရှင်းမှာသူတိုင်ချက်ကိုတော့သူအဲ့ဒီမှာချွင်းချံပြီးတော့เนาะဟိုလာတိုင်ချက်လာဖွင့်တဲ့လူရဲ့ပြောသမျှကိုသူရေးတာမဟုတ်ဘူးနဲ့အဲ့ဒီခါကိုထိန်ချံပြီးတော့တိုင်ချက်ဖွင့်ထားတာပ
ါရိုက်ခါတဲ့ဟလာပုံကိုယ်ကြီးစိတ်ယုံမှာဘယ်အခြေအနေရှိလဲခင်ဗျ
ကိုညစ်နိုင်ကတော့မနေ့ကမူးလို့သူကတော့ဂလူကို့စ်တွေသူတွင်းတွင်းထားတွေးနေရတယ်မနေ့ကမူးလို့မမောင်လေးတော့တက်တာပါလားကိုညစ်နိုင်ကောင်းကတိုင်ဟာကရုံးတုံးမှနောက်ထပ်တစ်ခါတစ်ချက်ထပ်တွေးတာရှိတယ်လေမနေ့ကလေမနေ့ကအခြေအနေကတော့အဲ့တော့ခုနပြောလို့ပါဗျာဟိုအုံနောက်နဲ့ပတ်သက်တဲ့ယောဂါခေါင်းကိုထိခိုက်တဲ့ယောဂါဆိုတော့ဗျာအခုကောင်းမယ်တော်ကြပေးရင်ပေးတာကအဲ့တော့ကျွန်တော်တို့ကဒီဟာအတိုင်းအဆအကိုကျွန်တော်လည်းမမှန်းနိုင်ဘူးဆရာဝန်ကြီးတွေကတော့ဘာပြောမှတော့မသိသေးဘူးပေါ့ဗျာဒါမှမဟုတ်စိတ်ဝင်မစင်းရသေးတာတော့သိကြပါလေ
ဥမြင့်အေးကဥဆောင်တဲ့လူခွင့်ရေးအဖွဲ့အစည်းကိုမြန်မာဘာသာနဲ့ဘယ်လိုခေါ်လဲခင်ဗျာ
လူခွင့်ရေးကာကွယ်ညှင့်တင်သူများကွန်ရက
်ဟုတ်ကဲ့ဒီအဖွဲ့အစည်းကိုဘယ်တော့ကစဖွဲ့ပြီးတော့ဘာရွေးချက်နဲ့ဖွဲ့ခဲ့တာလဲခင်ဗျာ
2002ခုနှစ်ဒီဇင်ဘာလလောက်မှာကျွန်တော်တို့တရားကိုစတင်စုစည်းပါတယ်အဲရွေးချက်ကတော့ကျွန်တော်တို့ဟာဒီဗမာနိုင်ငံမှာရှိတဲ့လူထုကလူခွင့်ရေးအသည့်တရားတွေညှင်းမာလာဖို့ကိုယ့်ခွင့်ရေးကိုကိုနားလည်နိုင်စေဖို့နဲ့လူခွင့်ရေးချိုးဖောက်ခံရတဲ့လူများဘက်ကလည်းကျွန်တော်တို့ရက်တီမယ်၊ကူညီမယ်၊သူနဲ့တသားတဲ့ရက်တီဆောင်ရွက်ပေးဖို့လူထုနဲ့တသားတဲ့ရက်တီဖို့လားကျွန်တော်တို့ရည်ရွယ်တာပါအ
ဲ့လိုအခု2002ကစပြီးဖွဲ့စည်းခဲ့တယ်ဆိုတော့ကအခု9နှစ်တာတက်တန်းကာလအတွင်းမှာဘလောက်ထိထိတိယောက်လုတ်ကင်နိုင်ခဲ့လဲတပြီလုံးအတိုင်းတာအဖြစ်ပေါ့လေကြက်ပြတ်မှုအတိုင်းတာကျွန်တော်တို့လူလူဘက်ကနားလည်မှုအတိုင်းဒါဘယ်လိုရှိတယ်လို့ထင်လဲခင်ဗျအ
ဲ့ဒီ2002ခုနှစ်မတိုင်ခင်ကဆိုလူခွင့်ရေးဆိုတာတန်ကြားတော့မကြားဘူးဟဟာအခုတော့နောက်ပိုင်းကျတော့နည်းနည်းကျွန်တော်တို့တိုင်းနဲ့ပြည်နယ်တွေပေါ့ဗျာဒေသအနှောင်ကျွန်တော်တို့သွားတယ်အပင်ပန်းခံတယ်လူလူနဲ့တွေ့တယ်တွေ့ပြီးသူတို့ကကျွန်တော်ရှင်းပြတယ်ဆွေးနွေးတယ်လူခွင့်ရေးအခြေခံအချက်30ကိုပါတဲ့စာအုပ်ကလေးတွေကျွန်တော်ကဝေငှတယ်ဖြန့်ဝေတယ်ပေါ့ဗျာအဲ့ဒီခါမှာလူလူကအခြေခံချက်တွေနားလည်သဘောပေါက်လာတယ်အဲ့ဒီမှာအခုဘောအနာပိုင်းဖွဲ့စည်းများပေါ့ဗျာဒါဥမာလှုပ်အားပေးကိစ္စဗျာဒါရာဝတ္တတွေများသောအားဖြင့်ကျူးလွန်လေးရှိတဲ့ဒါဥစ္စာတွေပေါ့ဗျာအဲ့ဒါတွေကိုသူတို့အစိုးရကိုယ်တိုင်က1969နဲ့ထုတ်ပြန်ကြေညာထားပါလေအောက်ခြေမှာကျူးလွန်နေတာတွေအများကြီးဗျာဥပမာစုစုနွေးကိစ္စဗျာ ဟုတ်လားအဲ့ဒါမျိုးတွေကိုကျွန်တော်ခံပြီးတရားစွဲဖို့အတွက်ကိုကျွန်တော်ပြည်သူလူထုနဲ့အတူတူကျွန်တော်ပူးပေါင်းဆောင်ရွက်နိုင်ခဲ့တယ်ခလူခွင့်ရဲ့အတိတ်တရားမြင့်မားရေးဆိုတာတော်ကျအောင်ကြားတဲ့အထိပေါ်ပဲကျွန်တော်နိုင်တဲ့လောက်တော့အဲ့ဒါတွေကျွန်တော်ဖြန့်ဝေပြီးပြီးဆွေးနွေးပြီးပြီးလူတွေနဲ့နဲ့မျက်စိပွင့်လာကစားမှာကျွန်တော်တို့အလုပ်ကြံခံရရတာပါ